ရန်ကုန်မြို့လေကောင်ကဘာလန်ကားမှတ်တိုင်မှာမေလ31ရက်ဒီကနေ့နေ့လယ်မှာဘုံပေါက်ကွဲမှုဖြစ်ခဲ့ပြီးကားမှတ်တိုင်အနီးကအရက်သားပြည်သူတအူးသေဆုံးပြီးတော့6ဦးဒဏ်ရာရခဲ့ပါတယ်။စိုးရိမ်လူနာတချို့လည်းရှိနေတယ်လို့ကုညီကဲဆယ်ပေးသူတွေက VOA ကိုပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုသားညုံကပြောပြမှာပါရှင်
။ရန်ကုန်ကျောက်သရမြို့နယ်35လမ်းအလစ်ဘလောက်မှာရှိတဲ့ဘာလန်ကားမှတ်တိုင်မှာမေလ31ရက်နေ့နေ့လယ်ပိုင်း3နာရီကျော်မှာဘုံပေါက်ကွဲမှုဖြစ်ခဲ့တာပါ။ဒီပောက်ကွဲမှုကြောင့်ကားမှတ်တိုင်နီးမှာရှိတဲ့ရပ်သားပြည်သူတွေလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။ပောက်ကွဲမှုဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဖြစ်စဉ်နီးမှာရှိတဲ့လင်းလက်လူမှုကူညီရေးအသင်းကို VOA ကဆက်သွယ်မေးမြန်းရမှာအခုလိုပြောပါတယ
်။ကျွန်မကရုံးပေါ်မှာဆိုတော့3နာရီ20လောက်ကဖြစ်တယ်လို့ဟိုရပါတော့ဒီအချိန်ပေါ့ခံမှန်းရပါတယ်ရှင်။တန်းတော့တည့်ရတာပေါ့။ဟိုကျဲတယ်ဆိုတော့ကျွန်မနီးတယ်နီးတယ်လေလမ်းထိပ်မှာဆိုတော့ကျွန်မနဲ့တိတ်မဝေးဘူးပေါ့။အဲ့အတန်းကြားပြီးရတာဟိုကြပေါ့။ကလေးတွေကလည်းပြေးလာပြီးတော့တင်းလာပို့တယ်။ဒီဟိုကြပုံပေါက်တဲ့ကိစ္စမှာလူနာတွေရှိရဆိုတော့ပြောတော့ကျွန်မဒီ uniform တွေပါလေးဝတ်ပြီးတော့ဆင်းသွားတဲ့အချိန်မှာလူနာတွေအရင်တွေကတော့အဲ့လိုပေါ့ဟိုပြည်သက်တိုင်းကိုရှိနေတာပေါ့နော်အတူတူတွေကိုလည်းအနားမကပ်ဘူးနဲ့ဒီလူနာတွေကိုအသက်ကယ်ဖို့အရေးကြီးတဲ့အကြောင်းနဲ့အများဆုံးလူနာကိုဆေးရုံကြီးကိုအရင်ပို့တယ်အဲတခြားဟိုပါပေါ့သွားနိုင်လာနိုင်တဲ့ကလေးတွေတန်ရရတဲ့ကလေးတွေကြတော့ကျွန်တော်ဒီဘက်ဗားလန်ထဲမှာရှိတဲ့ဆေးရုံကိုတော့အရင်ကြီးသွားတယ်ပေါ့
ပောက်ကွဲမှုဖြစ်ပြီးတဲ့နောက်စစ်ကောင်စီတပ်ဖွဲ့ဝင်တွေရောက်လာပြီးတော့ဖြစ်စဉ်ဖြစ်တဲ့အနီးနားမှာလုံခြုံရေးယူပြီးတော့မိုင်းရှင်းလင်းမှုတွေလုပ်ပါတယ်မရှိလေးဆောင်ရနေချိန်မှာနောက်ထပ်မပေါက်ကွဲသေးတဲ့ကြံရှိတဲ့ဘုံသလုံးတွေ့တဲ့အတွက်ကားတာအကွန်းကြီးကာယံပြီးတော့ဘုံကိုဖောက်ခွဲဖျက်ဆီးခဲ့တယ်လို့သိရပါတယ်။ပေါက်ကွဲမှုကြောင့်ရပ်သားပြည်သူ10ဦးထိခိုက်ဒဏ်ရာရပြီးတော့အသက်အန္တရာယ်ဆွင့်ရတဲ့လူနာ4ဦးရှိတယ်လို့ဖြစ်စင်မှာကိုရိုင်းကူညီကယ်ဆယ်နေသူတူကပြောပါတယ
်။မြင်ကွင်းမှာတော့ဒီမှာဆိုးရင်ရလူနာတော့အနည်းဆုံး4ယောက်လောက်တော့ကျွန်တော်တို့မြင်ခဲ့တယ်။တစ်ယောက်ကတော့အလွန်ဆိုးရတယ်။အသက်အန္တရာယ်တော့ဖြစ်နိုင်တယ်။နောက်တစ်ယောက်ကတော့6ယောက်ထိခဲ့ရတယ်။ဟုတ်ကဲ့ပြေထွက်လွန်လူနာလည်းရှိတယ်ဒီခြေောက်တွေထိတာရှိတယ်လက်တွေထိတာရှိတယ်တိုက်တွေထိတာရှိတယ်ဆိုရင်တော့ဒီလက်ကြီးကလဲကျသွားတဲ့အနေအထားမျိုးပုံစံမှာရှိတယ
်စိုးရင်ရတဲ့လူနာတွေတဲကတူဦးသေဆုံးတယ်လို့သတင်းထွက်နေပေမဲ့အတည်ပြုလို့မရသေးပါဘူးပောက်ကွဲမှုဖြစ်ပွားတဲ့နေရာဟာရန်ကုန်မြို့လေကောင်မှာရှိတဲ့ကားမှတ်တိုင်မှာပောက်ကွဲတာဖြစ်ပြီးတော့ပောက်ကွဲချိန်ဟာလူစီကားတဲ့အချိန်လည်းဖြစ်ပါတယ်ရန်ကုန်မြို့မှာအစိုးရဌာနဆိုင်ရာယုံတွေရက်ွက်ယုံတွေမှာမကြာခဏဆိုသလိုဘုံနဲ့ပြစ်ခတ်တိုက်ခိုက်ပောက်ကွဲမှုတွေရှိပေမဲ့အများပြည်သူအသုံးပြုတဲ့ဘတ်စကားမှတ်တိုင်မှာအခုလိုပောက်ကွဲတာဒါပထမဆုံးအကြိမ်ဖြစ်ပါတယ်။ပောက်ကွဲမှုနဲ့ပတ်သက်ပြီးတော့ဘယ်အဖွဲ့အစည်းကလှုပ်ဆောင်နေဆိုတာကိုထုတ်ပြန်တာမရှိသေးသလိုထိခိုက်ဒဏ်ရာရတာတွေနဲ့ပတ်သက်ပြီးတော့လည်းကြောက်တရားရစကန်ကိုဖုံးဆက်သွယ်ခေါ်ဆိုပေမဲ့လက်ခံပြချမှုမရှိပါဘူး။ UNG ဂျာကာလာမြို့သားညီညွတ်ရေးအစိုးရကတော့အရသားတွေကိုထိခိုက်စေတဲ့ဒီအကြမ်းဖက်မှုကိုဝေဖန်ရှုတ်ချတဲ့ကြေညာချက်ထုတ်ပါတယ်။ UNG ကာကွယ်ဌာနအနေနဲ့သူ့တပ်ဖွဲ့ကစစ်သည်ကျင့်ဝတ်တွေကိုတိတိကျကျသတ်မှတ်ထားသလိုလိုက်နာဖို့ပြက်ကွက်လို့ရှိရင်လည်းထိရောက်စွာအရေးယူတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။